မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကဆက်ပြီးစောင့်ကြည့်နေတယ်ဆိုတာပြသဖို့အတွက်69ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကြရင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတင်ဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကိုလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ Amnesty International အဖွဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ချုပ် FIDH နဲ့မြန်မာနိုင်ငံဆိုင်ရာ ASEAN အဖွဲ့သုံးဖွဲ့ပေါင်းပြီးတော့ EU နဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုအိတ်ဖွင့်ပေးစာပေးခဲ့တဲ့အထက်မှာကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်တစ်ခုခုမချနိုင်ရင်မြန်မာလူ့ခွင့်ရေးအခြေအနေတွေပိုပြီးတော့ဆိုးလာလိမ့်မယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့23နှစ်လုံးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတိုးတက်ဖို့နိုင်ငံတကာအသိုင်းအဝိုင်းရဲ့အားပေးပံ့ပိုးတဲ့နေရာမှာကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာအရေးပါခဲ့တယ်ဆိုတာကိုလည်းအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။အထွေထွေရွေးကောက်ပွဲလှုပ်ဖို့တစ်နှစ်ကျော်ပဲလိုတော့ချိန်မှာမြန်မာနိုင်ငံကအရေးကြီးတဲ့ကဏ္ဍတော်တော်များများမှာတိုးတက်မှုရှိမလာတဲ့အပြင်တချို့ကဏ္ဍတွေမှာပိုရောင်ဆိုးလာတယ်လို့လည်းပြောထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုအသင်းပင်ဖွဲ့စည်းမှုစုဝေးမှုတွေမှာအကြီးအကျယ်ကန့်သက်ချက်တွေရှိနေဆဲဖြစ်တာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလူ့အခွင့်အရေးတွေချိုးဖောက်ခံနေရတာတခါရိုဟင်ဂျာတွေအပေါ်ဥပဒေတွေမူဝါဒတွေနဲ့ခွဲခြားဆက်ဆံနေတာတွေကိုစိုးရိမ်စရာတွေအဖြစ်နဲ့ထောက်ပြထားပါတယ်။2013ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်မှာအကြံပြုထားချက်တွေကိုမြန်မာအစိုးရကတခုမှအပြည့်အဝအကောင့်ထဲပေါ်ခြင်းမရှိဘူးလို့လည်းဆိုပါတယ်အထူးသဖြင့်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးမြန်မာနိုင်ငံမှာထားရှိဖို့သဘောတူလက်မှတ်ထိုးထားခြင်းမရှိသေးဘူးလို့ပြောပါတယ်အခုလိုမျိုးစိုးရိမ်စရာလူ့ခွင့်ရေးအခြေအနေတွေဆက်ရှိနေတဲ့မြန်မာနိုင်ငံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတဆင့်အပါအဝင် EU ရဲ့ထိတွေ့ဆက်ဆံမှုကအရေးကြီးတယ်လို့ဆိုပါတယ်ဒါကြောင့်အထွေထွေညီလာခံမှာအောက်တိုဘာလကျရင်မြန်မာနိုင်ငံဆိုင်ရာဆွေးနွေးကြတဲ့အခါမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေအမှန်တကယ်တိုးတက်စေမဲ့ဆုံးဖြတ်ချက်ချနိုင်ဖို့အရေးကြီးတယ်လို့ Amnesty International အဖွဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ချုပ် FIDH နဲ့မြန်မာနိုင်ငံဆိုင်ရာ ASEAN အဖွဲ့တို့ကတိုက်တွန်းထားပါတယ်။အခုလိုမျိုး EU ကိုမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအတွက်ဒီလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေချိန်မှာပဲသမ္မတဦးသိန်းစိန်ဟာဂျာမနီနိုင်ငံမှာရောက်ရှိနေပါတယ်။ဂျမနီနဲ့မြန်မာတန်တမန်ဆက်ဆံရေးအနှစ်60ပြည့်အထိအမှတ်ခီးစဉ်အတွင်းတမရဦးသိန်းစိန်ဟာအင်္ဂါနေ့တုန်းကတော့ဒီ Frankfurt မြို့ကနေပြီး Berlin မြို့စီကိုသွားခဲ့ပါတယ်။ Berlin မြို့တော်မှာဝန်ကြီးချုပ် Angela Merkel နဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဖို့ရှိပြီးကြာသာရင်းနှီးကြရင်တော့ဂျမနီတမရ Joachim Gauck နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်။